ဒီကနေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တာနဲ့အတူကုလသမဂ္ဂကဒီနှစ်2024ခုနှစ်မှာတိုးတက်မှုတွေမြန်ဆန်ဖို့အမျိုးသမီးများထံမှရင်းနှီးမြှုပ်နှံကြစို့ဆိုတဲ့ဆောင်းပုံနဲ့အမျိုးသမီးတွေရဲ့စွမ်းဆောင်နိုင်စွမ်းကိုဂုဏ်ပြုနေပါတယ်။အလုပ်ခွင်တွေမှာအမျိုးသမီးအမျိုးသားဒန်းတူအခွင့်အရေးရရှိဖို့ဒန်းတူလောကလားစာရရှိဖို့နဲ့အမျိုးသမီးတွေအတွက်လွတ်လပ်လုံခြုံတဲ့လုပ်ငန်းခွင်တွေမဖြစ်မနေလိုအပ်တယ်ဆိုတာကိုမိမောင်းထိုးပြတဲ့ဆွေးနွေးပွဲတစ်ခုကိုလည်းအာရလိုနိုင်ငံတကာအလုပ်သမားဖွဲ့ချုပ်မှဒီကနေ့အကြေတဝဲဆွေးနွေးပွဲပြုလုပ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုတွန်းလှန်ဆန့်ကျင်တာမှာအရေးပါတဲ့အခန်းကနေပါဝင်နေကြတဲ့အမျိုးသမီးတွေရဲ့ရဲစွမ်းတက်တီကိုအတိအမှတ်ပြုကြောင်းအမေရိကန်၊ဗြိတိန်၊ဩစတြေးလျ၊ကနေဒါ၊နယ်သာလန်နဲ့နယူးဇီလန်နိုင်ငံတန်ရုံတွေရဲ့တန်ရုံအကြီးအကဲတွေကပူးတွဲကြေညာချက်တွေထုတ်ပြန်ပါတယ်။အခက်အခဲတွေကြားကဒီအမျိုးသမီးတွေရဲ့လှုပ်ဆောင်ချက်တွေကအားလုံးပါဝင်ငြိမ်းချမ်းတဲ့ဒီမိုကရေစီအနာဂတ်ရရှိဖို့အတွက်ဘလောက်အရေးကြီးအရေးပါတယ်ဆိုတာပြသနေတယ်လို့တယုံတွေရဲ့စုပေါင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်မှာနောက်ခံအခြေအနေအမျိုးမျိုးစွမ်းဆောင်ရည်အမျိုးမျိုးရှိကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအားလုံးအဓိကအခန်းကနေပါဝင်သင့်တယ်လို့လည်းပြောထားပါတယ်။ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးရဖို့အမျိုးသမီးတွေရဲ့ပါဝင်မှုအရေးကြီးတယ်လို့ထောက်ပြထားပါတယ်။ချိန်ညာချက်ထုတ်ပြန်တဲ့တယုံအကြီးအကဲတွေကိုရံရောကိုစားပြုတဲ့အစိုးရတွေအနေနဲ့ပါကြားမှဒန်းတူညီများမှုရရှိရေးကိုမြှင့်တင်ဖို့အမျိုးသမီးမိန်းကလေးငယ်တွေရဲ့စွမ်းရည်မြှင့်တင်ရေးဖို့အတွက်တန်ိဋ္ဌာန်ချဆက်လက်ခိုင်မာနေတယ်လို့လည်းပြောထားပါဗျ။ပဋိပက္ခတွေအတွင်းမှဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကြားမှကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေခံစားနေရသူတွေအတွက်အကူအညီတွေရရှိနိုင်အောင်လို့လည်းပို့ပြီးတော့စူးစမ်းသွားမယ်လို့အမေရိကန်တန်ရုံအကြီးအကဲပါဝင်တဲ့နိုင်ငံခြားတန်ရုံအကြီးအကဲတချို့ကဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။အကျက်အတဲပဋိပက္ခဖြစ်နေတဲ့နေမင်းတွေမှာနေထိုင်နေကြတဲ့အမျိုးသမီးကြီးအမျိုးသမီးငယ်အမျိုးသမီးကလေးငယ်တွေနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုအတွက်ရဲရဲဝံ့ဝံ့တောင်းဆိုနေကြတဲ့အမျိုးသမီးတွေနဲ့တသားတည်းရပ်တည်နေပါတယ်လို့အီတလီတန်ယုံကလည်းကြေညာချက်ထုတ်ပြန်ပါတယ်ရှင်။